ယူကရိန်းစစ်ပွဲနှစ်နှစ်ရှိလာချိန်မှာကလေးငယ်တွေဘေးကင်းလုံခြုံအောင်ကြိုတင်ကာကွယ်နိုင်မဲ့နီးလန်းတွေကိုယူကရိန်းကဒီမူဂျိုကနေစပြီးတော့စာသင်ကျောင်းတွေမှာအသိပညာပေးသင်တန်းတွေလှုပ်ဆောင်လာပါတယ်ဘုံခုကျင်းတွေအကြောင်းဒီရှေးဦးသူနာပြုနီးတွေစတဲ့သင်တန်းတွေပေးတာပါသတင်းတောက်လက်ရှာဘတ်ကလက်ယူကရိန်းမြို့တော်ကီဖ်ကနေပေးပို့တဲ့သတင်းနဲ့နှိုင်းရှင်ပြီးမြန်မာနိုင်ငံကစစ်ပေးဆောင်ကလေးငယ်တွေဘလောက်ထိအသိပညာရှိနေပါသလဲမကင်ဖြူတွေစူးစီးတင်ပြထားပါရယ်ဗျာ
စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာမူဂျိုခလီငယ်တွေဟာကျောင်းစာနဲ့အတူဘဝသင်ခန်းစာတစ်တူကိုပါတူးချဲသင်ကြားလာကြပါတယ်ဒါကစွန့်ပစ်ထားတဲ့အိမ်ဒီအင်္ဂါအနေရှိနိုင်တဲ့ဘာကြောင့်လဲဆိုရင်လက်ပစ်ပုံရှိနေတဲ့နိုင်ငံအကြောင်းဖြစ်တယ်လို့ခလီငယ်တွေနားလည်နိုင်မဲ့ဘာသာရပ်နဲ့မူဂျိုဆရာမကရှင်းပြပေးနေတာပါဤအပင်မျိုးမှာအသက်3နှစ်နဲ့4နှစ်ကြားမူဂျိုခလီငယ်တွေကိုဘေးကင်းလုံခြုံရေးဆိုင်ရာအချူးတင်ကြမှုတွေအပတ်စဉ်တင်ပေးနေတာပါမူဂျိုဆီယာမစဖစ်လနာခရာဗက်စကအခုလိုပြောပါတယ
်ယခုဘာချစ်နေပစ်ပေပရက်ဒမက်ယကီလီဂျစ်နာ
မြေကြီးပေါ်မှာအရာဝတ္ထုတစ်ခုတွေ့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ကောက်မကင်မိစီဖို့ပြောပြပါတယ်အယုတ်တစ်ခုတကြားလုံးတစ်လုံးဆိုရင်တော့မှဒါကအန္တရာယ်ရှိတဲ့မိုင်းဖြစ်နေနိုင်တယ်ဆိုတာမျိုးရှင်းပြပါတယ်
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲစတင်ပြီးတော့လပိုင်းအတွင်း2022ခုနှစ်မတ်လအစောပိုင်းမှာပဲအီယာပင်မြို့ကိုရုရှားတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးနောက်ပိုင်းမြို့ကနေပြန်လည်ဆုတ်ခွာတဲ့အချိန်မှာလည်းမြေမြုပ်မိုင်းတွေထောင်ခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲအခုချိန်မှာယူကရိန်းကလင်းငယ်တွေဟာသူတို့နေ့စဉ်ရင်ဆိုင်နေရတဲ့စစ်ဘေးအန္တရာယ်တွေအကြောင်းကိုသင်ခန်းစာတစ်ခုအဖြစ်နဲ့သင်နေရတာပါ
။ Ну и тут шокована в середине.
ကလင်းငယ်တွေကိုသင်ပြပေးရတာမလွယ်ကူပါဘူး။ဒါပေမဲ့ကျမတို့ရအောင်သင်ပေးရမှာပါ။မြေမြုံမိုင်းလက်ပစ်ဘုံနဲ့ပောက်ကွဲစီတဲ့ပစ္စည်းတွေအကြောင်းကိုစာအုပ်တွေ၊ဂိမ်းတွေ၊စက်ကထာတွေနဲ့နှီးမျိုးစုံသုံးပြီးတော့ရှင်းပြပါရစေ
။ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကလည်းနိုင်ငံတော်ဝန်ကမူချိုနဲ့မူလာတန်းကလင်းငယ်တွေအတွက်ဘေးကင်းလုံခြုံရေးဆိုင်ရာပညာပေးအထောက်အကူပစ္စည်းတွေကူညီပေးပါရစေ။ UNICEF ရဲ့ Ukraine Chinese ဆက်သွယ်ရေးတာဝန်ခံ Damian Rents ကအခုလိုပြောပါရစေ
။ They use Ukrainian environments to show the children where such objects may be.
လက်ရှိ Ukraine ချင်းတွေမှာပောက်ကွဲစီနိုင်တဲ့ပစ္စည်းတွေဘယ်လိုနေရာတွေမှာရှိနိုင်လဲ။တကယ်လို့အဲ့ဒီလိုအရာဝတ္ထုတချို့ကိုတွေ့ခဲ့ရင်ဘယ်ဖုန်းနံပါတ်ကိုခေါ်တဲ့လဲ၊ဘာလို့တင့်တယ်ဆိုတာတွေကိုကလင်းငယ်တွေကိုရှင်းပြပါရစေ။လက်လုံးမှာကနိုင်ငံရဲ့နေမီ30ရာခိုင်နှုန်းလောက်မှာမြေမြုပ်မိုင်းတွေရှိနေတာပါ။
တန်တရားဖြစ်စရာပစ္စည်းတစ်ခုခုတွေ့ရင်ဖုန်းခေါ်ဖို့အဖြစ်ရှေးဦးသူနာပြည်စုနီကိုလည်းခေးမျိုးကချောင်းနေမှာတင်ပေးပါရယ်။ခလီငယ်တွေဟာဘာမှမသိနားမလဲပဲကြီးပြင်းလာကြတာမို့သူတို့အနေနဲ့အခုလိုအခြေအနေတွေကိုပုံမှန်သတိပြုဂရုစိုက်ဖို့လိုအပ်တယ်လို့ကျောင်းဆရာမလူတမီလာဂေဗီယက်ကလည်းပြောပါရယ်
။ဘာချစ်ကလေးဒီတဲ့
တခါလေမှာကလေးငယ်တွေဝမ်းနေပြီးတိတ်ဆိတ်နေတာမျိုးတွေ့ဘူးပါတယ်။အဲ့လိုအခါမျိုးမှာကျမတို့သူတို့အနောက်မှာရှိပေးရပါမယ်။ဒီချိန်ထဲမှာလည်းလက်ရှိစစ်ပွဲအခြေအနေတွေကိုသူတို့နားလည်အောင်ပညာပေးအစီအစဉ်တွေမပြတ်လုပ်နေရပါမယ်
။စစ်တအာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြပခါတွေပြင်းထန်လာတဲ့မြန်မာနိုင်ငံမှာရောစစ်ပွဲတွေကြာရှင်သန်နေရတဲ့ကလေးငယ်တွေအတွက်ချူတင်ကာကွယ်နိုင်မဲ့နည်းလမ်းတွေအသိပညာပေးတာတွေရှိနေပါပြီလား။ကီနီလူခွင့်ရေးအဖွဲ့တည်ထောင်သူကိုပညာကတော့အခုနောက်ပိုင်းကီနီဒေသကစာသင်ကျောင်းတွေမှာဒီလိုအသိပညာဖေးတာအပါအဝင်ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နည်းလမ်းတွေစတင်လှုပ်ဆောင်လာတာရှိပေမဲ့လို့လည်းထိရောက်ဖို့မှာကတော့လူအချက်တွေနဲ့အခက်အခဲတွေရှိနေသေးတယ်လို့ပြောပါတယ်
Civilian protection နဲ့ပတ်သက်ပြီးတော့မှပပွင့်လင်းပြောရရင်အခုနှစ်ပိုင်းမှာပဲပိုလုတ်ဖြစ်နိုင်တာပေါ့နော် IC ကလည်းထွက်ပေါ်လာပြီးနောက်ပိုင်းမှာဟိုနေပါလောက်တာတွေရှိတော့ပေါ့နော်ဒါပေမဲ့တိဖို့အတွက်ကဒီ civilian protection ဆိုတဲ့ကောင်စီအောက်မှာကကျွန်တော်ကဟိုနည်းပညာကိစ္စတွေပါတယ်ငွေကြေးတုံးရမှဟာတွေပါတော့ပေါ့နော်ဒီကတော့ချင်းတူတာကဆက်နော်တင်တန်းပေါ့နော်စဉ်းစားဘယ်လိုမျိုးပြေးဘယ်လိုမျိုးဝတ်ကာဆက်နောက်ပြီးတော့မှဒီအတံပေးတဲ့စနစ်ပေါ့ horn စနစ်ပေါ့နော် civilian စနစ်ဝအဲ့ဒီဟာကဆက် walkie talkie ကဆက်ဒီဟာကခဏပဲနည်းပညာနဲ့တူပေါ့နော်ဟိုရှိတယ်နောက်ငွေကြီးကုန်စက်မှုအများကြီးအဲ့တော့ကလိုချင်းတစ်ခုကိုစဉ်းစားတူမှုဆိုအနည်းဆုံးက23ကျတော့ပေါ့နော်ဆရာမအဲ့ဒီတော့ကျောင်းကကျွန်တော်ဆိုမှာကကျောင်းကအလုံးပေါင်းကျွန်တော်400ကျော်ရှိတော့ပေါ့နော်အဲ့ဒီ amount ကလည်းကျွန်တော်တို့ဟိုဘယ် NGO ဘယ်နိုင်ငံဆိုတာကမှလည်းပြီးနေတာမဟုတ်ပေါ့နော်အဲ့ဒါကိုညီကိုဟာနဲ့ကိုတူးကြတယ်ရှိတယ်အရင်မင်းနဲ့တူးကြတယ်အဲ့တော့စနစ်မှမှုကတော့စာတင်တော့မမီဘူးပေါ့နော်ကျွန်တော်ကနိုင်ငံယူကရိန်းလိုမျိုးတော့ကိုရကီနီကိုမြန်မာနိုင်ငံတော့တိုင်းလို့တော့မရဘူးပေါ့နော်အဲ့ကြောင့်မို့ဟိုခက်ခဲလို့တော့ရှိတော့ပေါ့နော်ပ ုံမှာအဖေတို့မျိုးပညာပြေလုံငါးနဲ့လောက်ရတော့တော့ကျောင်းနဲ့မှာတိပညာပြေလုံရတယ်အဲ့ဒီတိပညာပြေလုံငါးနဲ့လောက်တယ်ဆိုတာကလည်းဒီဟာကိုကျွန်တော်မှနိုင်ငံမှာတစ်ချိန်မှရှိခဲ့ဘူးတဲ့ဟာမဟုတ်ပါဘူးကိုနီကိုဟာနဲ့ပြန်နေပြီးတော့မှဒီထွေချန်ဆားလာရှိတဲ့နိုင်ငံတကာရဲ့တချို့အကူအညီနဲ့တချို့ညီပညာနဲ့ပေါင်းဆောင်လာတော့ရှိတော့ပေါ့ဒါမဲ့တခြားတစ်ခုကတော့ကျောင်းတစ်ကျောင်းကိုကျွန်တော်ပုံမှန်လုပ်နေဖို့အတွက်ကကျွန်တော်ခဏတို့ team လို့အားရပါတော့ဒီ team တွေကကြွားဖို့လာဖို့ဇေယျလို့အားတယ်ပြီးတော့ကျောင်းမှာတပါတဲ့ information evacuation to a sanity ကိုတူဆောင်ဖို့အတွက်ကလည်းဒါတော်တော်လေးပြောရရတယ်ပေါ့နော်အဲကြောင့်မို့ကျွန်တော်အထာချေအနေချေတော့ကိုယ်စီရှိချတော့ပေါ့နော်
ပင်ရမှာပဲဖြစ်ဖြစ်စစ်ပွဲတွေဖြစ်လာပြီဆိုရင်တော့စစ်ပွဲရဲ့ရိုက်ခတ်မှုတံကိုကလင်းငယ်တွေလည်းခံကြရပါတယ်။လက်ရှိယူကရိန်းမှာစစ်ပွဲတွေကြောင့်ကလင်းငယ်ခုနှစ်တန်းရာခိုင်နှုန်းအဖြစ်40ရာခိုင်နှုန်းလောက်လူကိုယ်တိုင်တိုက်ရိုက်ပညာသင်ကြားခွင့်မရကြသေးသလိုကလေးတန်းတန်းခွဲလောက်ကတော့စိတ်ချမ်းသာရေးပြဿနာတွေရင်ဆိုင်နေရပြီးတက်ချွန်းနေပညာရှင်တွေရဲ့ကုသမှုတွေလိုအပ်နေတယ်လို့ UNICEF အဖွဲ့က Damian Rance ကပြောပါတယ်။အလားတူမြန်မာနိုင်ငံမှာလည်းချောင်းပညာသင်ကြားဝင်မရတဲ့ကလင်းငယ်တွေစစ်ပွဲတွေကြောင့်ထိရိုက်ဒဏ်ရာရတဲ့ကလင်းငယ်တွေအများအပြားရှိနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါရယ်စနစ်တကျလေ့လာစည်းပြုစုနိုင်တဲ့အနေအထားမရှိတာကြောင့်အရေးအတွက်ကိုအတိအကျမပြောနိုင်ပေမဲ့စစ်ပွဲဖြစ်နေတဲ့နေရာတွေကကလင်းငယ်တွေအများအပြားအခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်ရှင်